နေပြည်တော်မှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကကျင်းပခဲ့တဲ့20ရာစုပင်လုံနီလာခံကျင်းပရေးပူးတွဲကော်မတီအစည်းအဝေးမှာ UNFC အဖွဲ့ဝင်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်ကိုယ်စားလှယ်တွေရဲ့နာမည်ရှိသူတို့ရဲ့ယာလူတွေမဖော်ပြတာနဲ့ပတ်သက်ပြီးတော့ဝေဖန်သံတွေထောက်ပြချက်တွေရှိလာပါတယ်20ရာစုပင်လုံကျင်းပရေးပူးတွဲကော်မတီအစည်းအဝေးမှာတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေဖြစ်ကြတဲ့ဗိုလ်ချုပ်ခွန်မော်နဲ့ဗိုလ်ချုပ်ဆိုင်ထုရဲ့ယာလူတွေကိုဖြုတ်ချမ်းပြီးတော့နာမည်တွေကိုသာရေးသားဖော်ပြခဲ့တဲ့ဓာတ်ပုံတွေတွေ့ခဲ့ကြရတာကြောင့်ဖြစ်ပါတယ်။နိုင်ငံရဲ့ကောင်းမွန်တဲ့အပြောင်းလဲနဲ့အတူသမိုင်းဝင်မဲ့ငြိမ်းချမ်းရေးနီလာခံပြည်စင်မှုတွေမှာအခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ယာဒုတာဝန်တွေကိုမဖော်ပြခြင်းဟာပင်လုံစိတ်ဓာတ်ကိုအခြေခံတဲ့အပြန်အလှန်လေးစားမှုစရာနဲ့အတူတန်းတူညီမျှရေးအလေးထားဖို့ဆိုတာတွေနဲ့ကွဲလွဲနေတယ်လို့အရှက်ဖက်ဖွဲ့စည်း40ကျော်ကဩဂုတ်လ30ရက်နေ့မှာသဘောထားကြေညာချက်တွေထုတ်ပြန်ပြီးတော့ထောက်ပြသွားပါတယ်။အထူးသဖြင့်ကတော့ငင်းချမ်းရေးအတွက်တွစ်ဆုံညှိနှိုင်းအဖြစ်ရှာမဲ့ဒီနီလာကံမှာအပြန်အလှန်အလေးစားအတိမတ်ပြုမှုတွေကမဖြစ်မနေလိုအပ်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကဒေါခွန်ကြားကထောက်ပြပါတယ်။
နံပါတ်၁ကတော့ကျမတို့ဒီအခုတက်ရောက်နေတဲ့အဖွဲ့တွေဟာ DPN ဆိုတာဒီနိုင်ငံရေးဆွေးနွေးဖို့အတွက်ဒီဖွဲ့စည်းထားတဲ့ UNFC ရဲ့ကိုယ်စားလှယ်တွေဖြစ်တယ်ပေါ့အဲ့တော့ UNFC ဆိုတာဒီတပ်ပေါင်းစုဖြစ်တယ်ရှင့်အဲ့လိုမျိုးဒီပြမညှိနှိုင်းနေတဲ့အဖွဲ့အစည်းတစ်ခုလုံးကိုဒီလိုမျိုးအထင်သေးပြီးအောက်တစ်ဆင့်နေတယ်လို့လုပ်လိုက်တဲ့အရာဟာဒီတပ်ပေါင်းစုတစ်ခုလုံးအပေါ်မှာစော်ကားလိုက်တယ်လို့ဖြစ်သွားတဲ့အခါကျတော့ဒါအမျိုးသားတန်းတူညီမျှရေးဆိုတဲ့အရာမှာတော့၎င်းအမျိုးသားရင်ကြားစစ်ရေးဆိုတဲ့အရာမှာတော့၎င်းဒါပြင်းထန်စွာထိခိုက်နိုင်ပါတယ်ရှင့်ဒီလိုရှင်ကမလုတ်သေးမလုတ်ထိုက်တဲ့အရာတစ်ခုဖြစ်တယ်ပေါ့ဒါတော့တမိုင်းမတန်းဝင်တယ်လို့လုတ်လိုက်ခြင်းဖြစ်တယ်လို့ပဲယူဆပါတယ်ရှင
့် NLD ဥဆောင်တဲ့အစိုးရအသည်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်အဝငြိမ်းချမ်းရေးကိစ္စဟာဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်ပြီးဒါကိုတော့ဆန်းစုကြည်ကဥဆောင်နေရလဲဖြစ်ပါတယ်ဒါပေမဲ့အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေရဲ့ယာဒူးကိုမဖော်ပြတာဟာစိတ်ဝင်စားစရာကောင်းနေပါတယ်ဘာကြောင့်မလဲဒီမေကွန်းအပေါ်မှာတော့အရက်ဖက်အဖွဲ့အစည်းတွေစုပေါင်းသဘောထားထုတ်ပြန်တဲ့အထဲမှာလည်းပါဝင်တဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းရဲ့တုံ့သက်ချက်ကတော့
ပထမဦးဆုံးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တီဆိုတဲ့သဘောမျိုးအကြောင်းဖြစ်နိုင်တယ်ခင်ဗျာဒီယာဒူးဆိုတဲ့ဟာတွေကတော့တမတော်ဘက်ကသာသက်ဆိုင်နေတိုင်းရင်းသားတွေဘက်ကသတ်မှတ်ထားတဲ့ယာဒူးတွေကသူတို့အတိအမှန်မပြုနိုင်ဘူးဆိုတဲ့သဘောမျိုးကြောင့်ကျွန်တော်ယူဆပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါဒီလက်နက်ကိုင်တပ်ဖွဲ့တိုင်းကတမိုင်းတစ်ခုကိုတော့ဖြတ်တန်းခဲ့ကြတာပါပဲအခုအချိန်မှာဘသူမှားတယ်ဘသူမှန်တယ်ဆိုတဲ့အစားအခုအချိန်မှာသိမှတ်ပြုမှုလေးစားမှုနဲ့တမိုးထားမှုအတိတ်ကအရေးကြီးပါတယ
်။ရှန်တိုင်းရင်သားကောင်းဆောင်ဦးခွန်ထွန်းဦးရဲ့တုံ့သက်ချက်ကိုလည်းတစ်ဆက်သေးနားဆင်ပါအောင်ရှင
်။လက်ရက်ကရအဖွဲ့စည်းတွေရဲ့ယာဒူးတွေကိုမတုံ့တာတော့အစိုးရဘက်ကရောတပ်ကရောအတိမတ်မပြုတဲ့သဘောပါနော်။ဒီယာဒူးတွေကတချို့ကပြောလို့ရှိရင်ဘိုလ်ချုပ်ကြီးတို့ဘိုလ်ချုပ်တို့ဘာလို့ဟာတွေတထက်တာကိုလုံးဝကိုသူမကြိုက်ပါဘူးလက်မခံပါဘူး။အဲ့ဒါတော်တဲ့တန်တဲ့အစွားရဲ့အမှုဝဲလို့ကျော်ထင်တယ်ဗျ
။အကူလာ31ရက်နေ့ကနေ4ရက်ကြာကျင်းပမဲ့ဒီနီလာကန်ဟာငင်းချမ်းရေးအတွက်ခြေလန်းအစတာဖြစ်တာမို့ဒီခြေလန်းအစမှာနားလည်မှုလွဲတာမျိုးတွေခွဲခြားဆက်ဆံမှုမျိုးတွေမဖြစ်သင့်ဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းပြောပါတယ်
။မကောင်းဘူးဗျာ။ဘာပြောပြောဒီနေ့တက်မလို့နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးနေရတယ်ဆိုတာတယောက်တယောက်လေးစားမှုအပြန်အလှန်ယုံကြည်မှုတယောက်ရဲ့ဂုဏ်သိက္ခာကိုတယောက်မထိခိုက်မှုဆိုတဲ့ဒီနိုင်ငံရေးကျင့်ဝတ်တွေမှာမူတည်ပြီးတော့ဆွေးနွေးမှသာလျှင်အဖြေရပါလိမ့်မယ်။အဲတစ်ဖက်ကိုနှိမ်ထားပြီးတော့ဘာမှမတတ်ပဲကိုယ့်ဘက်ကဗိုလ်ချုပ်ကြီးတွေဘာညာတတ်ထားတာတော့တစ်ဖက်ကိုတက်တက်နှိမ်တယ်လို့ဖြစ်တာပေါ့။အဲဒါမဲ့သူတို့ကတော့အစင်လာရှိတာလို့ညာအရင်တော့ကလည်းဗိုလ်ချုပ်မြတ်သူတို့ကြိုက်တဲ့အခါမှာသူတို့နဲ့ဆွေးနွေးလို့ရတဲ့အခါမှာဗိုလ်ချုပ်မြတ်လို့ခေါ်ပြီးတော့သူတို့မကြိုက်တဲ့အခါမှာငမြလို့ခေါ်တာမျိုးပေါ့။အဲဒါမဲ့အဲ့လိုအတုံးအနှုံးကကုန်ခဲ့ပြီလေဒီနေ့ဖက်ဒရယ်ကိုသွားနေတဲ့ဒီပြည်တော်ငင်းရှိုင်းညီလာခါမှာကြတော့အတူရဲ့ဂုံတိတ်ခါကိုတူခိခိုက်တဲ့ကိစ္စမျိုးတွေကိုမလုပ်သင့်ဘူးလို့ထင်တယ်အဲ့ဒါကြတော့ချက်ကစီစဉ်တာလားအောက်ကစီစဉ်တာလားမသိဘူးရာဒါမှမဟုတ်ဒါဒီပေါ်မှာတော့နည်းနည်းဝေဖန်တာတွေရှိပါတယ်ကျွန်တော်တို့လည်းအဲ့ဒါမျိုးခွဲခြားဆက်ဆံတာမျိုးကိုကျွန်တော်လည်းမကြိုက်ပါဘူးရနော
်အထူးသဖြင့်ဒီအခြေအနေဟာပင်လုံနီလာခံဆွေးနွေးပွဲတွေပေါ်မှာတည်ရောက်မှုတချို့ရှိသွားနိုင်တယ်လို့လည်းဥအောင်မျိုးမင်းကဆိုပါတယ
်ချိုးနေရာတွေမှာတော့အဖွဲ့အမှားစကားပြောကြဖို့ခိစားနဲ့ပတ်သက်ပြီးတော့ခွင့်မပြုတာတို့ပါတို့ကျွန်တော်ရှိတယ်ခွဲခြားမှုဆိုတဲ့သဘောမျိုးမြင်သွားနိုင်တာကျွန်တော်တို့အတွက်အဆမကောင်းတဲ့သဘောမျိုးဖြစ်တတ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒါကိုတတိထားဖို့လိုအပ်ပါတယ်။ဒါဒီကိုကျွန်တော်ကွဲလွဲမှုကိုကျွန်တော်ပေါင်းစည်းမှုဖြစ်အသွေးယူနေတဲ့အားဖြစ်ယူနေတဲ့ကာလမှာဒါတွေကမဖြစ်တဲ့အရာမျိုးဖြစ်ပါတယ်
။ပြည်တော်စုငင်းကြရေးနီလာခံ21ရာစုပင်လုံနီလာခံနဲ့ပတ်သက်လို့လည်းအားနည်းချက်တွေရှိတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကလည်းသူ့ရဲ့အမြင်ကိုပြောပါတယ်ရှင်
။တိုင်းလာလည်းနဲ့ကန်အကုန်လုံးမပါဝင်နိုင်တဲ့ကိစ္စပေါ့။အဲ့ဒီပေါ်မှာတစ်ဖက်နဲ့တစ်ဖက်နဲ့အငင်းပွားစရာတွေရှိတာပေါ့ဗျာ။ ထူးသဖြင့်ဒီမဟာမိတ်သုံးဘွဲ့မတက်ရောက်နိုင်တဲ့ကိစ္စဒီညီလာခံကိုတော်တော်ကိုပြည်စုံဖို့အားနည်းစေပါတယ်ဒုတိယတစ်ချက်ကတော့အနိုင်မရတဲ့နိုင်ငံရေးပါတီတွေပေါ့အဲ့ဒီပါတီတွေကိုဝင်ခွင့်မပေးဘူး။ညီလာခံတက်ရောက်ခွင့်မပေးဘူး။အကုန်လုံး80ကျော်မှ5ယောက်ခွဲတမ်းပေးအဲ့အမျိုးကြတော့လေအကုန်လုံးနိုင်ငံရေးသမားတွေပါဝင်စီရှင်တဲ့နိုင်ငံရေးအသံတွေကိုမထွက်တဲ့အဲ့ဒါလည်းမပြည့်စုံဘူးပေါ့ဗျာ။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီမှာအစီအစဉ်လုပ်တာတွေဟာအားနည်းတယ်လို့ညင်ပါတယ်ဗျာ။ဖိတ်စာတော်မှမနေ့ကတက်မဲ့ဟာဒီနေ့ပဲရတယ်။နေရာအစီအစဉ်ရှာထားရေးကစားတော်တော့ကိုအားနည်းတာလားဒါမှမဟုတ်ဘူးဘက်ကချိုးဝဲပြီးတော့ကြိုတင်လို့မသိစေချင်တာလားတော့မသိဘူးဗျ။အဲ့ဒါမှလည်းအစီအစဉ်ရှာထားမှုအားနည်းတဲ့အတွက်တက်ရောက်လာတဲ့ပုံစံတွေကတိကောက်ဖြစ်တာမျိုးလည်းရှိပါတယ်။
တိုင်းရင်းသားအလုံးမျော်လင့်နေကြတဲ့ဖယ်ရယ်ပြည်ထောင်စုထူထောင်ဖို့ကိုပိုင်ပြဋ္ဌာန်းခွင့်ရဖို့ဆိုတာက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပေါ်မှာမူတည်နေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေမပြည့်မဲနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဆိုတာမဖြစ်နိုင်သလိုဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့အတွက်ကိုလည်းပြည်တွင်းငြိမ်းချမ်းရေးရဖို့ကအဓိကကျနေပါတယ်။ဒီအခြေအနေတွေကိုပြည်သူလူထုကရောတိုင်းရင်းသားအဖွဲ့အားလုံးကပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့အခုအစိုးရလက်ထက်မှာအကောင့်အထည်ဖော်နိုင်ဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရသည်အနေနဲ့တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်ဆွေးနွေးမှုတွေအားနည်းခဲ့တယ်လို့ဦးခွန်ထွန်းဦးကဆိုပါတယ်
။ဒါတော့ကျွန်တော်ပွဲဝဲလေးလေးပြောမယ်ဗျာ။အစိုးရဘက်ကတိုင်းရင်းသားတွေပေါ်မှာနော်တိုင်းရင်းသားတွေလည်းပတ်သက်ပြီးတော့ပြီးပြီးပြင်းပြင်းနော်မရှိခဲ့ဘူးနောက်ပြီးတော့ချေချိုတင်လည်းမရှိခဲ့ဘူးတိတိလာလာလည်းမရှိခဲ့ဘူးအခုတည်းမသိလာခဲ့ဘူးကွာဒီတိုင်းပြည်အဓိကပြက်တာကတိုင်းရင်းသားတွေရဲ့ပြက်တာပဲဟုတ်လားကတိကူကပေးခဲ့လို့ဗျကတိကူကရှိခဲ့လို့ဒီကိုဝတ်တာမရှိခဲ့ဘူးဆိုလို့ရှိရင်ဖြစ်လာမှာမဟုတ်ဘူးဒါဘိုးဘွားကြရတဲ့ခွေးတွေမဟုတ်ဘူးဒီအစိုးရတစ်ခုပဲအားကိုးပြီးတော့မရတော့ဘူးတော့အားလုံးပါဝင်ပြီးတော့ဝိုင်းလုံးမှရမယ်အခြေအနေမျိုးဖြစ်သွားပြီ
။ရှန်တိုင်ရင်သားကောင်းဆောင်ဥက္ကွန်ထွန်းဦးရဲ့အမြင်ပါရှင်။၂၁ရာစုပင်လုံနီလာကန်ကိုအစိုးရကကျင်းပဖို့စီစဉ်နေရတဲ့တပြိုင်နက်ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ရောရှမ်း SSPB SSC အဖွဲ့တွေနဲ့အစိုးရကြားမှာပါပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။နိုင်ငံတော်အကြံဉာဏ်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့၂၁ရာစုပင်လုံနီလာကန်မှာအလုံးပါဝင်ရေးအတွက်အစိုးရကကြိုးစားသွားမယ်လို့ကုလသမဂ္ဂအကျိုးရေးမှူးချုပ်မစ္စတာဘန်ကီမွန်းနဲ့နေပြည်တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားထားပါတယ်ရှင်။